ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုစုံစမ်းဖို့ဆီလွတ်မဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ပိုပြီးကောင်းမွန်တဲ့နည်းလမ်းလို့မြင်ကြောင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်လူခွင့်ရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မနေ့ကဘယ်လ်ဂျီယမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောဆိုသွားတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုကြတာဖြစ်ပါတယ်ဆက်ပြီးနားဆင်ပါရှင
်ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့ကိုရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ဟာဥရောပသမဂ္ဂနိုင်ငံသားရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့မေလ၂ရက်နေ့ကတွေ့ဆုံပြီးတဲ့နောက်ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့သတင်းတောက်တွေရဲ့မေးခွန်းတွေကိုပွန့်ပွန့်လင်းလင်းပြောသွားပါရစေ။အထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းကိုဆေးလွတ်မဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပတ်သက်ပြီးမြန်မာအစိုးရကသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောသွားပါရစေ။ဒါနဲ့ပတ်သက်လို့ဗြိတိတ်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK အပါအဝင်အခြားလူခွင့်ရေးအဖွဲ့အစည်းတွေကတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြမအစိုးရအတွက်ပိုးပြီးကောင်းမွန်တဲ့နည်းလမ်းလို့မြင်ကြောင်းအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကအခုလိုပြောပါတယ
် For Burma Campaign UK and other human rights organizations obviously we think
စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြမအစိုးရအတွက်ပိုးပြီးကောင်းမွန်တဲ့နည်းလမ်းလို့ဘာမကမ်ပိန်း UK နဲ့အခြားလူအခွင့်အရေးအဖွဲ့အစည်းတွေကပြက်ပြက်သားသားပဲမြင်မိပါတယ်။ဒေါက်တာစုကြည်ဘက်ကလည်းသူတို့မှာရခိုင်စုံစမ်းရေးကော်မရှင်ဖွဲ့စည်းထားကြောင်းအမြဲပဲတုံ့ပြန်ပြောဆိုလို့ရှိပါတယ်
။ဒါပေမဲ့လည်းမြန်မာအစိုးရရဲ့ရခိုင်ကော်မရှင်အပါအဝင်ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့လုတ်ပိုင်ခွင့်အသီးသီးနဲ့တာဝန်အသီးသီးဟာကွဲပြားမှုတွေရှိနေကြောင်း Mark Farmana ကပြောပါတယ်။ဒါကြောင့်ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရှိနေပြီဖြစ်တဲ့အတွက်မြမအစိုးရအနေနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မလိုဘူးလို့ဒေါက်ဆန်းစုကြည်ပြောသွားတဲ့အချက်ဟာအထင်မြင်လွဲမှားစေကြောင်း Mark Farmana ကပြောပါတယ
် The fact finding mission is to investigate the violence and the human rights violations
နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာစတင်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းမှာဖြစ်ပါတယ်နောက်ပြီးတော့ကိုဗီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကတော့ကြေပြန့်ပြီးနှစ်ဖက်လူအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးနဲ့အတူရှင်တွဲနေထိုင်ရေးအတွက်အချက်လက်တွေကိုအကြံပြုတင်ပြမှာဖြစ်ပါတယ်သူအနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လုပ်ပိုင်ခွင့်မရှိပါဘူးနောက်ပြီးအပြစ်ကျူးလွန်သူတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်အဲ့ဒီအတွက်ဘာတွေလုပ်ရမလဲဆိုတာတွေကိုပြောဆိုခွင့်မပြုထားပါဘူး
ဥရောပသမဂ္ဂဘက်ကရောဒေါက်တာဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလက်ခံနားထောင်နိုင်မဲ့အလားအလာရှိပါသလားဆိုတဲ့မေးခွန်းကိုတော့
The EU has traditionally been quite soft on human rights overall on Burma and particularly
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ရင်ဥရောပသမဂ္ဂကသူ့ရဲ့ထုံနှမ်းစင်လာအတိုင်းသဘောထားပြော့ပြောင်းလို့ရှိပါတယ်အထူးသဖြင့်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုလည်းအပြည့်အဝထောက်ခံထားတာပါဒါကြောင့်လဲစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စမှာသဘောထားကွဲလွဲပေမဲ့ဘာမှတော့ထူးထူးခြားခြားဖြစ်လာမှာမဟုတ်ပါဘူး
။ဂျာမနီအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဥနယ်အောင်ကတော့ဥရောပနိုင်ငံခေါင်းဆောင်တွေအနေနဲ့ဒေါက်တာဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလက်ခံစဉ်းစားနိုင်လိမ့်မယ်လို့မြင်မိကြောင်းအခုလိုပြောပါတယ
်။ဒေါက်တာဆန်းစုကြည်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တော်တော်လေးကိုထောက်ခံအားပေးတဲ့ကိစ္စမျိုးတွေ political dialogue partner အနေနဲ့ရောမှာသူတို့ကသတ်မှတ်ထားတာဟိုဖြစ်တာဟိုမြန်မာနိုင်ငံကိုကြာသေးခင်ရပဲဟိုဥကိုနီကိစ္စမှာလည်းပဲသူကသူတို့ EU ကနေပြီးတော့ human award ဒီပါလေပြီးတာဒီပါလေဟိုသူလုတ်ခဲ့တာလေးရှိခဲ့တယ်လေနောက်ပြီးတော့မြန်မာဒီကိစ္စမှာ solution လည်းပဲသူတို့ election စောင့်ကြည့်ရေးကိစ္စတွေမှာလည်းပဲ EU အနေနဲ့တော်တော်လေးပဲထဲတဲ့ဝင်ဝင်ဟိုပါဝင်ပြီးတော့လုတ်ခဲ့တာရှိခဲ့တော့ကျွန်တော်ထင်နေနေရတော့ဒေါက်အောင်ဆန်းစုကြည်ကအခုရောက်လာပြီးတော့ဒီ UN ကဒီဟိုနည်းစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဒီပါတွေအတွက်ပြောဆိုခဲ့တာဒီပါတွေကတော့ဟိုသူပြောတဲ့ဟာတွေကထိရောက်လိမ့်မယ်လို့ EU ကောင်းဆောင်တွေကလည်းသူတို့စဉ်းစားလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်
ဒေါက်အောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံကနေ ဒီကနေ့အီတလီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။အဲဒီကနေမှဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်ရှိမှာဖြစ်ပြီး Freedom of the City of London ဆိုတဲ့ဂုံတူးဆောင်စုကိုလက်ခံရယူမှာဖြစ်ပါတယ်။သူ့ရဲ့ဗြိတိန်ခီးစဉ်မှာလူခွေရေးလှုပ်ရှားသူတွေကဆန္ဒပြဖို့အစီအစဉ်ရှိကြောင်း Mark Farmer က VOA ကိုပြောပါတယ်ရှင်။